ASEAN ကောင်းဆောင်တွေတက်ရမယ်ထိပ်သီးညီလာခံကိုလာမယ့်ရက်ပိုင်းအတွင်းမလေးရှားနိုင်ငံမှာကျင်းပပါရမယ်။အဲဒီထိပ်သီးညီလာခံမတိုင်ခင်မှာတော့ ASEAN လူငယ်များညီလာခံကိုမလေးရှားနိုင်ငံမှာအခုလက်တလောကျင်းပနေပါတယ်အာဆီယံထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အာဆီယံလူငယ်များညီလာခံကနေနိုင်ငံအလိုက်လူငယ်ကိုယ်စားလှယ်တွေကိုရွေးချယ်တဲ့အခါမှာမြန်မာနိုင်ငံအတွက်ရေးထားတဲ့လူငယ်ခေါင်းဆောင်နှစ်ယောက်ထဲကတယောက်ကိုမြန်မာအစိုးရကကန့်ကွက်ပယ်ချလိုက်ပြီးအစိုးရစိတ်ကြိုက်ရွေးချယ်ထားတဲ့လူငယ်ခေါင်းဆောင်တဦးနဲ့အစာထိုးလိုက်ပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်နှစ်စဉ်ကျင်းပလေးရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတိုင်ခင်အာဆီယံလူငယ်များညီလာခံနဲ့လူမှုအခြေပြုအာဆီယံလူမှုအဖွဲ့အစည်းများညီလာခံကိုကျင်းပလေ့ရှိတာပါ။လာမယ့်ရက်ပိုင်းအတွင်းမလေးရှားနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးကြမယ့်လူငယ်ခေါင်းဆောင်တွေကိုအာဆီယံလူငယ်များညီလာခံကနေရွေးချယ်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူငယ်ခေါင်းဆောင်ကိုယ်စားလှယ်နှစ်ဦးအဖြစ်ကိုမော်စီခေါ်ကိုဖုံးပြေကျော်နဲ့မတ်ဖွေးယူမွန်တို့ကိုရွေးချယ်ခဲ့ပေမဲ့ကိုဖုံးပြေကျော်ကိုကိုယ်စားလှယ်အဖြစ်တက်ရောက်ခွင့်မပြုဖို့မြန်မာအစိုးရကကန့်ကွက်ခဲ့တာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမျိုးသားလူငယ်ကွန်ဂရက်အဖွဲ့ပြောခွင့်ရသူမတ်တင်စာရှင်းလင်းရီက VOA ကိုပြောပါတယ
်။တောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီအမျိုးသားလူငယ်ကွန်ဂရက်ကသူတို့ပြန်မလို့မဆင်ဘူးကျမတို့ဒီအစိုးရနဲ့အသက်ဆံမလုပ်ဘူးဆိုတဲ့တပိတ်ပေါ့နော်ကျွန်တော်မှောက်ထားတယ်။အဲ့ဒါအတွက်တောင်းလို့ကျမတို့ဘက်ကလူငယ်တွေကိုလွတ်လို့မဖြစ်ဘူးပေါ့နော်။လည်းလို့မရအောင်မလို့တည်ဘူးဆိုတဲ့ခါကျတော့ကျွန်တော်ကဒီအာဆီယံကြီးကတခြားလုံရှားတဲ့လူငယ်တွေပါတဲ့နဲ့ဆံမျိုးစဉ်းစားပြီးတော့ကျွန်တော်တို့နာမည်တွေကိုကိုစားတင်ပေးရင်ကျွန်တော်ကိုရတဲ့ရတော့မဟုတ်ဘူး။ဆိုတော့အဲ့ဒီကနေကျွန်တော်ရွေးချယ်လိုက်တာဒီတောင်းသားတွေဘက်ကကိုမော်စီရဲ့နောက်ကိုစီယာလင်ကလည်းငါဖွင့်တက်ဖို့အတွက်ဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်နဲ့တက်နေဆိုတာမျိုးကျွန်တော်တို့အားလုံးသဘောတူညီမှုနေပါတော့ပြီးတော့ကျွန်တော်ခွန်ရက်ထဲကလူငယ်တချို့လည်းကျွန်တော်တို့ရွေးချယ်တယ်ဒါပေမဲ့အဲ့ဒါတော့စနစ်ကိုတက်ဖို့မဟုတ်ဘူးအားဖြင့်လူငယ်ဖွင့်တက်ဖို့ပါတော့စနစ်ကိုတော့ကျွန်တော်နှစ်ယောက်လူငယ်မိန်းကလေးတစ်ယောက်ယောက်ျားလေးတစ်ယောက်ဆိုတော့မှယောက်ျားလေးတစ်ယောက်ကကိုမော်စီရဲ့နောက်ထဲမှာဖွင့်ရတော့မနစ်ကတက်ရောက်ခဲ့တဲ့လူတွေပေါ့နော်ဒီနေ့လည်းကျွန်တော်ဖွင့်ယူတော့တို့လက်ခံနေဒီကိုမော်စီကိုတာတော့တို့လက်မခံဘူးပေါ့နော်နောက်တစ်ယောက်ကိုအစားထိုးလိုက်တယ်ဆိုတော့သူတို့အစားထိုးလိုက်တာကဒီအမှုပညာဒီကျူးတက်ကတူကတယောက်ပေါ့နော်လူငယ်တယောက်ကသူတို့ကကရွေးချယ်ထားတယ်ပေါ့နော်ဟုတ
်ကိုဖုံးပြေကျော်ကိုအခုလိုပေးချရတာဟာ NNER အဖွဲ့ဝင်တူဦးလည်းဖြစ်ចောင်းသားလှူရှားမှုမှာအဖမ်းမခံရဘဲကြံနေသေးတဲ့ဘဂဒဗဟုအလုံးမှုဆောင်ကော်မတီဝင်တဦးလည်းဖြစ်ပြီးလေဗရန်ចောင်းသားလှူရှားမှုဖြိုခွင်းအဖမ်းဆီးခံရတဲ့ကိစ္စတွေဆွေးနွေးပြောဆိုမှာကိုမြမအစိုးရကစိုးရိမ်နေတာကြောင့်ဖြစ်နိုင်ကြောင်းမတ်တင်စာရှင်လက်ကြီးကသုံးသပ်ပါတယ
်ကိုဖုံးပြေကျော်ကကိုမော်စီကသူကအဲ့ဒါနီးကဖွင့်ဝင်တယောက်ဖြစ်တယ်။နောက်တောင်းသားအရေးချင်းမှလည်းသူကဒီတောင်းသားကိစ္စတွေမှလည်းတကယ်တကယ်တော့လှူရှားနေတဲ့လူတွေတယောက်ဖြစ်တယ်ပေါ့နော်။ဆိုတော့ဘာကြောင့်မရွေးချယ်ဘူးဆိုတော့အတိအကျကျွန်တော်မသိရဘူး။အဲမခံနိုင်ရတော့ဒေတာတွေဒီကိစ္စကအစိုးရကဒါဟိုတောင်းသားကိစ္စတွေဒါဒီလက်ပတ်မှာတန်ဖတ်ချူရှုချုပ်ခွင့်တဲ့ကိစ္စတွေကိုမပြောစီချင်ဘူးဆိုတော့လည်းကျွန်တော်တို့ကြားနေရတယ်ပေါ့နော်။ဒီဘက်ကကျွန်တော်ရဲ့ကိုယ်စားလှယ်အဖွဲ့တွေကိုလည်းဒီမပြောဘူးတာမီးပတ်တင်တာတွေရှိရလို့လည်းကျွန်တော်ပြန်ကြားရရှင
်။ဒီပြောဆိုမှုနဲ့ပတ်သက်လို့မြန်မာနိုင်ငံညာကြီးဝန်ကြီးဌာနအာဆီယံရေးရာတာဝန်ရှိသူတွေကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဖြေကြားမဲ့သူမရှိခဲ့ပါဘူး။နိုင်ငံအလိုက်ရွေးချယ်ခံရတဲ့အာဆီယံလူငယ်ကိုယ်စားလှယ်တွေဟာဧပြီလ29ရက်နေ့ကျရင်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။